ရခိုင်မြောက်ပိုင်းမောင်တော်မြို့နယ်တွေကဒုက္ခသည်တွေကိုယာယီလက်ခံမဲ့လှဖိုးခေါင်စခန်းမှာလုံခြုံရေးပြင်ဆင်မှုအပြင်လာမဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးလူမှုဖူလုံရေးနိုင်ငံသားစီစီရေးတွေကိုဆောင်ရွက်ဖို့ပြင်ဆင်ထားတာတွေတွေ့ခဲ့ရတယ်လို့လှဖိုးခေါင်စခန်းကိုရောက်နေခဲ့တဲ့VOA သတင်းတောက်ကပြောပါတယ်ဒါပေမဲ့အနီးအနားမှာရှိတဲ့မွတ်စလင်ကျေးရွာဟောင်းတွေမှာအပြက်အစီးတွေရွာပြက်ကြီးတွေအဖြစ်ရှိနေစေဖြစ်သလိုတချို့နေရာတွေမှာလမ်းဖောက်လုပ်သားတွေဝင်ရောက်နေထိုင်လုပ်ကိုင်နေကြတာမျိုးတွေ့ရတယ်လို့ဆိုပါတယ်မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနရဲ့စီစဉ်ပေးမှုနဲ့သတင်းတောက်အဖွဲ့ရခိုင်မြောက်ပိုင်းကိုရောက်ရှိနေရမှာအဲ့ဒီအဖွဲ့ထဲမှာပါသွားတဲ့ VOA သတင်းတောက်ကိုမိုးစော်ကိုကိုသားညုံဦးကဆက်သွယ်မေးမြန်းခဲ့ပါတယ်ရှင်
လာဖို့ကောင်စခန်းပေါ့လေအဲ့ဒီဟာတော့ကျွန်တော်ဒီမောင်းတော်မြို့နဲ့စိတ်မလမ်းမကမ်းပါပဲရှိပါတယ်ရှိရတော့အခုလုံးလုံးကျတော့ကျွန်တော်တွားရတဲ့အချိန်မှာတော့အဆောင်အုံတွေကတောင်းလိုက်နေခြင်းဟာလည်းရှိပါတယ်တောင်းအုံတော်တော်များများတော့ဒီစီထားပြီပေါ့လေနောက်ဒီအဲ့ဒီမှာတော့ဒီလိုကလေ3000လောက်ကို6လလောက်ယာယီလက်ခံထားဖို့စီစဉ်ထားတယ်လို့ပြောပါတယ်ဗျအဲ့စခန်းကတောင်းရှိတဲ့တူရဟုတ်ပြီရနေပြီတော့မှဒီလိုကဒီပက်ဆိုင်ဟာကြည့်ရွာတွေအလိုက်ကိုနေနေကြော်တွေအလိုက်မှာအင်ညာဆောက်လို့ရဟာလေးအစီအစဉ်ပြီးတော့မှဆောက်လို့ပြီးတော့မှပြောင်းရွှေ့ပြီးစဉ်းမှာအစီအစဉ်ထားရလို့ပြောတာ
တလုံးလုံးကကုလသမဂ္ဂလက်ထောက်တွေ့မှုချုပ်တူအဲ့စခန်းကိုလှဖို့ကောင်စခန်းကိုရောက်ပါတယ်ရောက်ပြီးတဲ့အခါမှာသူပြောတာကတကယ်တမ်းဒုက္ခတွေတွေပြန်လာဖို့အတွက်စဉ်းစားမဖြစ်သေးဘူးထူးဆန်းလုံခြုံရေးအခြေအနေပေါ့နော်မဖြစ်သေးဘူးလို့ပြောသွားတယ်အဲ့ဒါဘယ်လောက်ထိမှန်နိုင်လဲကိုမိုးစော်လေးလာကြည့်တော့
တစ်ဆင့်တစ်ဆင့်အမြင်မတူတာတော့ရှိနိုင်တယ်ထင်ပါတယ်ကျွန်တော်ရတော့ကျွန်တော်ဒီကနေ့မနက်မှာဆိုရင်မောင်းတော့ခရိုင်အုတ်ချုပ်ရီမှုဦးရဲချူကိုလည်းကျွန်တော်အဲ့ဒီစာနဲ့ပတ်သက်ပြီးနေပါတယ်။ဒီဘက်ကတော့လက်ထောက်ရှင်မှုလာတဲ့ကာလမှာတော့အစိုးရနဲ့ရှင်လူရဲ့အဲ့ချင်းဒီအားလုံးကိုလည်းသူတို့လိုက်လံပြသတယ်ပေါ့။အဲ့ချင်းကဒီကုန်ပြာသူတို့ကိုပြန်တော့ဆော့ကတ်တက်တာကွန်မိန်လိုက်တာတွေတော့မရှိဘူးပေါ့။မရှိရဲနဲ့သူကဒီပြန်သွားပြီးတဲ့အချိန်မှာမှရင်းနှီးမဖြစ်သေးဘူးဆိုရဟာမျိုးပြောရတဲ့မှာသူတို့အဲနားမလဲပေါ့။သူရဲ့ဆန်သမတ်ချက်ဒီမှာကျွန်တော်ရဲ့ဆန်သမတ်ချက်ဒီကိုလည်းမရှိနိုင်ဘူးဆိုတော့သဘောမျိုးဒီပြောပါတယ်။လူတို့ရေးပိုင်းရတော့ဒီကတော့ဒီနောတော့ခရိုင်တင်မှာဒီရေးတက်ဖွဲ့အင်အားတွေပါလေအကုန်လုံးကိုင်းချထားတယ်။ဒီလူတို့ရေးဒီအားလုံးကြတာတော့ဒီလိုမျိုးနဲ့ကတော့ပြည်ရင်ထားပါလေဆိုတော့ဒီရှင်းပြပါလို့ပြောတယ
်။အရင်ဒီမွတ်စလင်ရွာသားတွေနေထိုင်ခဲ့တဲ့ခြေရွာတွေဘက်ကောရောက်ပါလားခင်ဗျာ။
ဟုတ်ကဲ့ကျွန်တော်တို့ဟိုပေါ့လေဒီလမ်းကိုဖြတ်သွားတဲ့အခါမှာဆိုလို့ရှိရင်ဒီရွာတွေကျင်းရောဖြတ်သွားကြတယ်။သွားတဲ့အခါမှာတော့တချို့ယူရတယ်ရွာပြည့်ကြီးတဲ့မှာမိလောင်ပြည့်တယ်မှာယူရကြီးတဲ့ဖြစ်နေတဲ့နေရာကြီးပါပါဒီကြီးကြီးကတတိယမိရဲ့နေရာတစ်ခုရောကျွန်တော်ဒီရွှေသားယွာလို့ပြောဆိုရင်တော့ယူပြီးပြန်ရနေထိုင်နေအဲဒီရွှေသားယွာဆိုလို့ရှိရင်မစင်းအများကြီးနေလို့ယူရတဲ့နေရာပေါ့လေအဲဒါဆိုလို့ရှိရင်မစင်းမိသားစုတွေဆိုလို့ကပုံမှန်တိုင်းကြွားလာနေထိုင်နေတာကျွန်တော်ကားပေါ်နေပြေးရပါလေဗျာ
ခုနကရွာပြက်ကြီးတွေဖြစ်နေတဲ့နေရာမှာကိုအဆောင်အုံတွေပြန်ဆောက်တာတွေပြင်သာစင်တာတွေနောက်ဒါမှမဟုတ်ရှင်တက်ကနေရာယူထားတာဒါတွေရောတွေ့မိလား
အဲအဲ့လိုမျိုးတော့ကျွန်တော်ဖြတ်လာတဲ့နေရာပေါ့ဒီတော့နေနဲ့လမ်းကြီးချက်နဲ့အစီအစဉ်မျိုးနဲ့အဲ့နေရာတွေမှာတောက်လို့ကြီးပြီးတော့နေတဲ့ဟာတွေတွေ့ရတယ်နောက်တချို့ရွာဟောင်းနေရာမှာဆိုရင်တော့ဒီလမ်းဖောက်လို့တဲ့ဆောက်လို့ကြီးလက်လုံးဝင်ရလူတွေဝင်ပြီးတော့မှလေလေကိုင်းနေတဲ့ဆိုင်မှာဒီဒီဒီဒီဒီဒီပြရတယ
်ဟုတ်ကဲ့အဲ့ဒါကဆောက်လို့ရလုံသွားပြီပဲပေါ့နော်တက်ကဖြစ်ဖြစ်လုံခြုံရေးဝန်ထမ်းတွေဖြစ်ဖြစ်ရှိတာရောရှိလား
အဲ့ဒီကတော့သူတို့ကြားကြားကြီးမတွေ့ရအောင်ခင်ဗ
ျမြန်မာဘက်ကဒုက္ခတွေတွေကိုစပြီးလက်ခံတော့မယ်ဆိုတဲ့အနေထားပေါ့နော်သူတို့အစင်သစ်ဖြစ်နေပြီဆိုတာတကယ်ပဲအစင်သစ်ဖြစ်ပြီလားကိုမိုးစော်ဒီစကားနေကြည့်ရတော့
ဒီပြန်လာတဲ့လူတွေကိုစတင်လက်ခံတဲ့နေရာပဲမရှိရဆမ်းပါကျွန်တော်လေ့ကျင့်ဆင်ထားရပြီးရပါတယ်ပြရတယ်ဆိုတော့အဲ့မှာ solution နဲ့ကျွန်တော်တို့ဒီလိုတက်လို့ကျွန်တော်ဒီဘိုင်းညာစစ်စင်းဒီဆောင်ရွက်တဲ့ဘိုင်းတွေနောက်ဒီလူလူကြီးတက်ရစစ်စင်းတဲ့ဘိုင်းတွေကျမရာဘိုင်းတွေနောက်ဒီလူလူလူဝင်တဲ့ကဲကြေးရနေတဲ့မှာဒီလိုဆောင်ရွက်ပြီးတဲ့ဘိုင်းတွေပါနေပြီးအားလုံးနဲ့ဒီလိုကပြင်ဆင်ထားတဲ့ဘောကိုရှိပါလေကျွန်တော်လည်းအဲ့ဒီစိတ်နဲ့ရှင်းပြပါလေဒီစာဖုံးခုံစခန်းဘိုင်းမှာကြာတော့အဓိကကတော့ဒီအိမ်မှာအင်ဂျာရီဒီရှင်ရင်းနေအရေးကြီးနေပေါ့လေဒီတဲ့အင်ဂျန်ကိုတကင်းကျေးဆန်နေတဲ့ဒီအရေးကြီးနေပြီးခါရနေတာလည်းမြင်တွေ့ရပါလို့ဒါပေမဲ့ဒီအဆောက်အုံကနေရတော့လည်းရှားရီဆန်တဲ့အဆောက်အုံပုံစံမျိုးတွေတော့ပြရပါတယ်
ဟုတ်ကဲ့ကိုမိုးစော်ကြီးနောက်ပိုင်းထူးခြားချက်ကိုတော့ကျွန်တော်နောက်မှထပ်ပြီးတော့ဆက်သွယ်ပါဦးမယ်ကျေးဇူးပဲကိုမိုးစော်ကြီး